ကျောက်တော်မြို့နယ်တင်ကနက်ရွာနဲ့စပယ်လာရွာနားမှာတက်မတော်နဲ့အေးအေးတို့မင်းညကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းရွာတဲ့လက်နဲ့ကြီးကြီးကြလို့စုစုပေါင်းအရသာ6ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လွှတ်တော်ကိုစလေရီနဲ့ဒေသခံတွေကပြောပါတယ်။အဲ့ဒီအထက်က2ယောက်ဟာဒဏ်ရာပြင်းထန်တာကြောင့်ကျောက်တော်စေယုံကနေစစ်တွေစေယုံကိုဒီကနေ့မနက်ပိုင်းမှာပြောင်းရွှေ့လိုက်ရတယ်လို့ပြည်နယ်လွှတ်တော်ကိုစလေဦးမောင်တန်းစိန်ကပြောပါတယ်
။ဒီကဲဟိုဒဏ်ရာရတဲ့လူနာ2ယောက်တော့ဇင်းများ2ယောက်ပေါ့နော်စစ်တွေစေယုံကြီးကိုကျွန်တော်တို့ဒီမနက်9နာရီခွဲ10နာရီလောက်ကဒဏ်ရာများတဲ့အတွက်စစ်တွေစေယုံကိုစေကူရခင်ယူဖို့အတွက်အမ်ဘူလန့်ကားနဲ့ပို့လိုက်ပါတယ်ခိုက်တဲ့ဥစ္စာတွေကတော့ဒီ operation လုပ်ရမယ့်အပိုင်းကြီးလေခြိတဲ့ဘောမျိုးရှိတယ်ဒီဒီဘက်မှာနည်းနည်းခြေဝါနဲ့ပတ်သက်တဲ့ပြစ်ပြစ်ကြီးရတယ်မပြေဆုံးတဲ့ဥစ္စာတွေလည်းခြိတဲ့အတွက်စစ်တွေဆွေးညုံကြီးကိုပို့လိုက်တယ်လို့ပဲကျန်းမာရေးဌာနကကျိုးကျိုးတာဝန်ရှိသူကပြောပါတယ
်တင်ကနဲ့ကြီးရွာကအဲ့ဒီနှစ်ယောက်အပြင်အဲ့ဒီရွာနဲ့တစ်ဖာလုံးလောက်ဝေးတဲ့စပယ်လာကြီးရွာမှာထိခိုက်ဒဏ်ရာရသူ၄ယောက်ရှိပါတယ်စပယ်လာရွာကထိခိုက်ဒဏ်ရာရတဲ့သူ၄ယောက်ထဲကနှစ်ယောက်ကတော့စိုးရင်ရတဲ့ဒဏ်ရာမဟုတ်တာကြောင့်စေယုံတက်เสียမလို့ပဲ။ကြံတဲ့နှစ်ယောက်ကတော့ဒဏ်ရာပြင်းထန်လို့ကြောက်တော်စေယုံမှာစေကူတောင်းမှုခံယူနေရတယ်လို့ဒေသခံတွေကပြောကြပါဗျ။စေယုံတက်နေရတဲ့သူနှစ်ယောက်ဟာမောင်နှမတော်ဆက်ပြီးသူတို့ရဲ့ဒဏ်ရာအခြေအနေတွေကိုမိသားစုဝင်တယောက်ဖြစ်တဲ့ဦးစံကျော်လှကအခုလိုပြောပါဗျ။န
မိုင်မှာတမတ်တလေးတွေပြည့်တယ်သူတို့ကြတော့အစင်းလေးတွေပြည့်ပြီးမှလက်လိုက်ချပြည့်တယ်နဲ့လက်လက်ကြီးတွေထူတယ်။အဲ့ဒီနောက်မှာကျွန်တော်တို့ကလည်းတခါလေအဲ့ပြော်တုံးတယ်အဲ့ပြလို့ဆိုတော့ကျွန်တော်တို့လည်းကပြကရမိသားစုဆွေးနွေးမိမလေးခေါခလေးလေးပုံတစ်ခါအိအောင်မှာဆွေးရပုံနေတယ်ပုံလို့ရှိမှအဲ့မေလက်လက်ကြီးကကြတာနဲ့တခါလေးဖြီးသွားတာလျောက်ကြတာမိမကြတာဖြစ်တယ်များတယ်ရင်ဘက်မှာဖြစ်တယ်လျောက်ကြကြတော့ဒိနေရုတ်ရဲနောက်တော့လက်မောင်းမှာပေါ့အဲ့ဒါဆွေးရလေမပင်းအခုသိနေတုံးပဲဒီတော့အခုလောလောဆယ်ဆွေးရတဲ့မောင်နှမရင်းတော့တယ်ဒါဒါနဲ့တိုင်လက်မနေတာမဟုတ်ဘူးလားအင်းတရားတခြားစီပဲနေ
မင်းညကတိုက်ပွဲတွေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးဝင်းစောဦးကို RFA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့တပ်မတော်ကတက်ဆွဲထားတဲ့နေရာကိုရခိုင်တပ်တော် AA ကလာပြီးပစ်ခတ်တာကြောင့်အပြန်အလှန်ပစ်ခတ်တာတွေရှိခဲ့တယ်လို့ပြောပါတယ်
။ကရဒံမြေကျောင်းဘေးမှာဟာလားနေမီလုံညွှေးဆောင်ရွက်နေတဲ့ကျွန်တော်တို့လုံညွှေးတပ်ဖွဲ့တစ်ဖွဲ့ရှိတယ်။တင်ကနဲ့ဝင်းညင်တာမှာရှိတော့အဲ့ဒီတပ်ဖွဲ့ကိုည2နာရီလောက်မှာဒီကောင် AA တွေအဲ့ဒီတင်ကနဲ့ရွာဝင်းညင်တာကနေလာပစ်တာ။လာပြစ်တဲ့အတွက်ကြောင့်မလို့ဟလားည2နာရီလောက်ဆိုတော့တွက်ကြည့်လေသူပြစ်ကိုပြည့်ဟလားဘာမှလည်းမြင်ရတာမဟုတ်ဘူးကြည်လာတဲ့အတန်ကြားတဲ့နေရာကိုဝိုင်းပြီးတော့ပြန်ပြစ်တာတော့ရှိတယ
်ဟုတ်ကဲ့ရှင်
ပြန်ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းကြားတယ်ဟိုဂျွာသားတွေထိခိုက်ဒဏ်ရတယ်လို့လည်းကြားတယ်ဒါကတော့ဟိုဘယ်ရနေပြီးတော့မှပြစ်လို့ဟလားမှန်တဲ့ကြည်ရွာညာတော့ကျွန်တော်တို့လည်းဟလားကာဗနာနာမသိဘူးနော်လုံညုံရင်းဟလားဆောင်ရွက်နေတဲ့တက်တွေကိုည2နာရီမှဒီကောင်တွေလာပြစ်တာ
ကျောက်တော်မျိုးကကန်သုံးစင်ကြီးရွာမှာလေဒီကနေ့မနေ့တနားလောက်မှရွာထဲကိုလက်နဲ့ကြည့်ကြည့်ကြလို့အိပ်ပျော်နေတဲ့အသက်80အရွယ်ဦးနေထွန်းဟာလက်နဲ့ကြည့်ကြည့်ထိမှန်ပြီးစိတ်ယုံမရောက်ခင်မှာပဲသွေးလွန်လို့သေဆုံးသွားပါတယ်။ခြေထောက်ဒဏ်ရာရခဲ့တဲ့ဦးနေထွန်းကိုအရေးပေါ်လူနာတင်ကားနဲ့စိတ်ယုံပို့ဖို့စီစဉ်နေတော့မှပဲသွေးထွက်လွန်ပြီးသေဆုံးသွားတာလို့ကြေးရွာအုပ်ချုပ်ရေးမှူးဦးလာမောင်ကပြောပါတယ်။
ဟုတ်လင်မယာအဲ့ရကဒီဆိုဘေးဖဲကလာတဲ့ကျွန်တော်ကတိကျတော့မသိဘူး။ကြည်မှန်ပြီးတော့ကျွန်တော်ရှိခံကိုတက်လီနဲ့ပို့လို့ရတာမနေ့ငေါနိုင်ကြီးလောက်မှာပို့ပြီးတော့ဟိုမှာနိုင်ရဲနိုင်ရဲကောက်ကိုအကူညီတောင်းပြီးတော့ကျွန်တော်နိုင်ရဲကောက်မှာအင်းတုံးအဲပို့ဟာတည်တော့တာတိထဲလွင်တော့တဘောဟာအင်းတွေ့တော့ညောကြီးထွက်တော့တာ
တိုက်ပွဲတွေကြောင့်ညမထွက်ရအမိန်ပုံမှန်တလေးလေးထုတ်ပြန်ထားတဲ့မြို့နယ်တွေထဲမှာကြောက်တော်မြို့နယ်လေးပါဝင်ပါတယ်။ဒါကြောင့်စေယုံကိုကူညီပို့ဆောင်ပေးမယ့်လူမှုအဖွဲ့အစည်းတွေအနေနဲ့အချိန်မီကူညီနိုင်ဖို့အခက်အခဲတွေရှိနေတယ်လို့ပြည်နယ်လွှတ်တော်ကိုစလဲဦးမောင်တန်းစိန်ကပြောပါတယ်
။ဟိုနိုင်ရေးကူညီမှုအပင်ကလူတွေကလည်းဥမာဒီညမတော်ရမင်းသားပတ်သက်လို့ဟိုအသက်ကဖွင့်ပြချက်တွေမရဘူးဆိုလို့ကြီးမတော်ရတဲ့ခြေနေမျိုးတွေလည်းရှိတယ်။အဲ့ဒါကြောင့်မို့မလဲအစော်ကြီးတော်လိုက်တဲ့အခါအဲ့လိုမျိုးဆွတ်ဆွတ်ရရဖြစ်တော့တာပေါ့နော်။အဓိကတော့ဒီညမတော်ရမင်းထုတ်တဲ့အထဲမှာဒီညတော်အပြင်ဒီကျမ်းမာရေးကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အခက်အခဲပေါင်းများစွာရှိနေတဲ့ဥစ္စာတွေပြေးရပါတယ်။အဲ့ဒီလိုအနိုင်ချက်တွေရှိတဲ့အတွက်လူအသက်တွေဟာမဆုံးရှုံးသင့်ပင်နဲ့အမှဆုံးရှုံးရတဲ့ဥစ္စာတွေအများကြီးရှိပါတယ်။ကျွန်တော်တို့နဲ့ဆက်တွေ့ရတဲ့ဥစ္စာတွေရှိတယ်လို့တချို့ဒီပြေးချောင်းကဲမလာလို့ကိုယ်ဝင်စီမွေးဖော်ပြီးတော့ကလေးဆုံဆုံတော့တာတွေရှိတယ်။ဟိုအရှင်မင်းစေကူတော်မမခံယူနိုင်တဲ့ဥစ္စာတွေရှိတယ်
။ကန်သုံးစင်ရွာတဲ့ကိုကြလာတဲ့လက်နဲ့ကြီးဟာဘယ်အဖွဲ့ကပြစ်ခတ်တာလဲဆိုတာကိုတော့အတိအကျမသိရပါဘူး။တမတော်ကတော့ကန်သုံးစင်ရွာတဲ့ကြတဲ့လက်နဲ့ကြီးနဲ့ပတ်သက်လို့သူတို့ပြစ်ခတ်တာမဟုတ်ဘူးလို့ညှင်းဆိုပါတယ်။နောက်ပြီးအမ်းမြို့နယ်ရူးစံပြကျွော်မှာမင်းညကတနတ်နဲ့ပြစ်ခတ်ခံရလို့တမတော်သားဟောင်းတယောက်တည်ဆုံခဲ့ပါတယ်။သူဟာခလာရ34တရင်ကထွက်သွားတဲ့တက်မတော်သားဟောင်းဖြစ်တဲ့အမ်းမြို့နယ်ရူးစံပြကျွော်မှာအမျိုးသမီးဖြစ်သူနဲ့နေထိုင်သူဖြစ်ပြီးမင်းည9နာရီလောက်မှအမည်မသိလူ2ယောက်ကတနတ်နဲ့ဝင်ရောက်ပစ်ခတ်လို့တိုက်ဆုံလာလို့ဘုံမူကြီးဝင်းစောဦးက RFA ကိုပြောပါတယ် တက်မတော်ကထွက်ထားသူတွေကိုတက်တရင်ပေးဆိုပြီးရခိုင်တက်တော်အေအေကတက်တာလို့ဘုံမူကြီးဝင်းစောဦးကဆွဆွဲပြောဆိုပါတယ်ဒေသခံတွေလက်နက်ကြီးကြီးထိမှန်တာဒေသခံတွေလက်နက်ကြီးကြီးထိပြီးထိခိုက်ဒဏ်ရာရတာအသက်သေးဆုံးတာတက်မတော်သားဟောင်းအသက်ခံတာတွေနဲ့ပတ်သက်လို့ရခိုင်တက်တော်အေအေပြောခွင့်ရသူခိုင်ဒုက္ခကို RFA ကဆက်သွယ်မြင်မြန်ပေးမဲ့ဆက်သွယ်လို့မရခဲ့ပါဘူးတိုက်ပွဲတွေကြားမှာရှိနေတဲ့ဒေသခံတွေဟာစိုးရင်ထိတ်လန့်နေရပြီးကေဆေးရေးစခန်းတွေမှာလည်းအခုဆိုရင်ဒုက္ခတဲ့8000နီးပါးခိုလုံနေကြရပါတယ်အဲ့ဒီစခန်းတွေမှာလည်းစားနပ်ရိက္ခာပြက်လက်တာတွေနဲ့ကြုံတွေ့နေရသလိုလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းမရကြဘူးလို့ဆိုပါတယ်မင်းမြမျိုးနဲ့နေရစစ်ပေးဒုက္ခတဲ့စခန်းမှာဆိုရင်အသက်3နှစ်အရွယ်ကလေးတစ်ယောက်တုတ်ကွေးရောဂါနဲ့မနေ့ကတည်ဆုံးခဲ့ပါတယ်2018ဒီဇင်ဘာလကနေစက်တင်ဘာအထိ10လတာကာလအတွင်းတိုက်ပွဲတွေကြောင့်အရသာထိခိုက်တည်ဆုံးသူ80ကျော်အထိရှိနေတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေကတော့120ကျော်အထိရှိနေပြီလို့အရက်ဖက်အဖွဲ့အစည်းတချို့ကပြောဆိုထားပါတယ်ရှင်ကျမဇာနီထုံးမှာ